ရန်ကုန်မြို့ကုန်သည်များနှင့်စက်မှုလက်မှုလုပ်ငန်းရှင်များအသင်းချုပ်မှဇွန်လ22ရက်နေ့23ရက်နေ့ကအစိုးရအလုပ်သမားနှင့်အလုပ်ရှင်တို့တုံးဦးတုံးဖလဲကိုစလဲရီဟာအနေဆုံးလုခလာစာငွေတတ်မှတ်ရေးနဲ့ပတ်သက်လို့နှစ်ရက်ဆက်တိုက်ဆွေးနွေးခဲ့ကြပြီးမြင်အနေဆုံးလုခလာစာအဆိုပြုနှုံးထားတာကိုမတတ်မှတ်နိုင်ခဲ့ပဲနဲ့ဆွေးနွေးပွဲကိုအဆုံးသတ်ခဲ့ရပါတယ်ဆွေးနွေးပွဲမှာတနေ့တာအနေဆုံးလုခလာစာတတ်မှတ်ငွေကိုအလုပ်သမားကိုစလဲရီဘက်ကကျပ်4000တတ်မှတ်လို့ပြီးအထက်ချုပ်လုပ်ငန်းရှင်များအသင်းဘက်ကကျပ်ငွေ2500ကိုသာတတ်မှတ်ပေးနိုင်ကြောင်းပြောကြားခဲ့တာမို့နှစ်ဖက်သဘောတူတဲ့နှုံးထားမရရှိပဲဖြစ်ခဲ့ရတာပါအနည်းဆုံးလုခလာစာတတ်မှတ်ပြဋ္ဌာန်းနိုင်မှုအလုပ်သမားဝန်ကြီးဦးရင်မြင့်ဦးဆောင်တဲ့လုခလာစာတတ်မှတ်ရေးအမျိုးသားအဆင့်ကော်မတီဝင်တွေဟာရန်ကုန်မြို့မြန်မာနိုင်ငံစီးပွားရေးနဲ့စက်မှုလုပ်ငန်းရှင်များအသင်းရုံးမှဒီကနေ့ဆက်လက်ဆွေးနွေးကြပါတယ်မနေ့ကအလုပ်ယုံဆွေးနွေးပွဲကအတွေ့အကြုံတစ်ခုကိုကြည့်ခြင်းအပြင်ဒီနေ့အမျိုးသားအဆင့်ကော်မတီဝင်တွေရဲ့ဆွေးနွေးပွဲကနေရလတ်ကောင်းကိုမျှော်လင့်တယ်လို့88မျိုးဆက်ကျောင်းသားများအဖွဲ့အလုပ်သမားရေးရာဆောင်ရွက်သူမတ်မမအူကပြောပါတယ်
အလုပ်ရှင်ဘက်ကလည်းပထမတော့ကသူက1500ပဲပေးမယ်ဆိုပြီးတင်းချန်တယ်ဝင်ပြီးတော့ဆွေးနွေးလိုက်တဲ့အခါကျတော့သူက2500ကြီးတော့သူကတိုးပေးနိုင်ပါတယ်ဆိုတာမျိုးပြောတယ်။နောက်တစ်ခုထူးခြားတာကမန္တလေးကလုပ်ငန်းရှင်သူကဒီအစည်းအဝေးကိုတက်ပြီးတော့အခုတောင်းဆိုနေတာတွေဆွေးနွေးနေတာတွေကိုနားထောင်ပြီးတော့သူအရန်ဟိုအံ့အားတင်သွားတယ်ပေါ့နော်။မန္တလေးမှာ4000ဆိုတာပေးပြီးခိုင်းနေတော့မယ်။ဒီမှာ1500ပဲပေးရဆိုတာကိုသူလည်းတော့အံ့ဩတယ်အဲ့ဒီအချက်နဲ့ပတ်သက်ပြီးတော့သူ4000ပေးပြီးခိုင်းလို့ရတဲ့စက်ရုံရဲ့အခြေအနေကိုသူရှင်းပြသွားတယ်။ဒါကိုလည်းတီတော်စုဝင်ကြီးကိုယ်တိုင်ဒီဝင်ကြီးတော်ဝင်းပေါ်ထုံးလို့အလုပ်သမားဝင်ကြီးဌာနကလူကြီးတွေကလည်းဒီလူရဲ့တင်ပြချက်တွေကိုသူတို့ကြားလိုက်ရတဲ့အတွေ့ဒီနေ့အလုပ်သမားတွေရဲ့အစီအဝေးမှာရလာမယ့်ရလတ်ကတော့ရလတ်ကောင်းတဲ့အမီးဆုံးဖြစ်လာလိမ့်မယ်လို့တော့အမှမျှော်လင့်တယ်4000မဟုတ်တော့မှ4000နီးပါးပေါ့နော်
ဒီကနေ့အမျိုးသားအဆင့်ကော်မတီဝင်တွေရဲ့ဆွေးနွေးပွဲမှာတော့အနေဆုံးလှစာတတ်မှတ်မှုသဘောထားတွေတက်လာရမှာလောက်အားကငွေတစ်နှစ်ကျပ်3600တတ်မှတ်ပေးဖို့သဘောထားအများဆုံးရရှိခဲ့တယ်လို့အမျိုးသားအဆင့်ကော်မတီဝင်ကိုနော်အောင်ကပြောပါတယ
်တူချင်းအဆိုပြုနှုန်းထားကိုတော့မေးခဲ့တာပေါ့ဗျာအချိန်အများဆုံးထွက်ထားတာတော့3600ပေါ့အခုအမျိုးသားကော်မတီမှာပါဝင်တဲ့လူတွေအကုန်လုံးရဲ့နောက်ပြီးတော့တိုင်းနေသားကြီးကော်မတီဥက္ကဋ္ဌတွေရောအကုန်လုံးပေါ့
အမျိုးသားအဆင့်ကော်မတီဝင်တွေကအခုလိုတနေ့တာအနေဆုံးလောအားကငွေကျပ်3600ပေးဖို့သဘောထားပေးကြပေမဲ့အထက်ချုပ်လုပ်ငန်းရှင်တွေဘက်ကတော့တကယ်လို့အနေဆုံးဒုက္ခကို2500အထက်သတ်မှတ်ပေးလိုက်မယ်ဆိုရင်လုပ်ငန်းတွေပိတ်သိမ်းတာမျိုးအထိဆောင်ရွက်မယ်လို့ပြောဆိုထားတာကြောင့်အစိုးရကညှိနှိုင်းဆောင်ရွက်ပေးလို့ရတဲ့အခြေအနေကိုအမျိုးသားအဆင့်ကော်မတီဝင်ဒေါက်တာဆိုင်းခိုင်မျိုးထွန်းကအခုလိုပြောပါတယ်
။ဒီကဒီနေ့မနေ့ဆွတ်လာတဲ့ပတင်းတွေကဒီလိုတချို့ဆိုရင်လည်းဒါလုပ်ငန်းတွေရုပ်သိမ်းတာရှိဖြစ်လာမှာပေါ့။မရှိလို့ကျွန်တော်တို့ကလည်းတစ်ဖက်ကဆွေးရပိုင်းကနေဘာလို့ပြေးနိုင်တော့လဲပေါ့။သူတို့တွေကဆော့ချီလိုက်ဆိုတော့လည်းဂျာကာလာဆီမီပန်ပိုးတွေလုပ်ပေးနိုင်ကြတယ်။အဲတော့ဒီလုပ်သမားဝင်ကြီးဌာနဆက်ကလည်းဒီတော့မှလုပ်သမားတွေညီဆရာတို့နောက်ဆက်ပြီးစီစဉ်ပေးတာတော့ဒါကြီးရတယ်သူတို့ဒါလုပ်ပေးမယ်လို့တော့ပြောပါတယ်
။အကယ်၍တနေ့တာအတွက်အနေဆုံးလုခလာစာသတ်မှတ်ချက်ဟာမြူသားအဆင့်ကော်မတီဝင်အများစုအဆိုပြုခဲ့တယ်လို့3600ဖြစ်သွားမယ်ဆိုရင်တော့အလုပ်သမားတွေဘက်ကလက်ခံနိုင်ဖို့မမြင်ဘူးလို့ရွှေပြည်သာကော့စတက်အထည်ချုပ်စက်ရုံကအလုပ်သမားမတ်အေးဆန္ဒဝင်းကပြောပါတယ
်တကယ်လို့မှ1500ထက်ပိုပြီးတော့အလုပ်သမားတွေဘက်ကလည်းတောင်းဆိုပြီးတော့စိုးရဝင်ကြီးပိုင်းတွေကနေပြီးတော့လည်းသူတို့မပေးနိုင်တဲ့ပတ်ဆက်ကိုသတ်မှတ်မယ်ဆိုလို့ရှိရင်ဒီအထည်ချုပ်လုပ်ငန်းရှင်တွေအကုန်လုံးကသူတို့ပြည်ပကိုသူတို့ပြန်ထွက်မယ်ဆိုပြီးသူတို့ကဖျားပေးချိန်ရောက်မှုပုံစံနဲ့သူတို့ဝင်လာတယ်မီဒီယာတွေကလည်းထောက်ခံမှုတစ်ခုပေးတယ်ဖွဲ့စည်းမျိုးမျိုးပါလို့ပေါ့နော်အမကကြဲပေးလို့ဒါဝင်ကြီးနေနဲ့တစ်ဆင့်ပြောလို့သူတို့ကဒီနေ့2500ဆိုတာတက်လာရတာအဲ3000မှာပဲအလုပ်သမားတွေကတော့ရက်တော်မလို့ဖြစ်ဘူးအနည်းဆုံး4000ဆိုလို့ရှင်တော့ဒီအလုပ်သမားတွေဘက်ကနေဒူးတူးစာအတွက်ကိုတော့မှတမမငန့်ရုပ်တမဲစားတဲ့စားတော့ကုန်လုံးမှုဈေးနှုန်းမှုကအဲ့လောက်ပဲရှိရလေခုလိုမျိုးသူတို့3000အလုပ်သမားတွေဘက်ကတော့ရက်သွားမှမထင်ဘူး82မှလို့ပဲညီမအမြင်ကတင်တယ်ဒါတော့အခုကလက်ရှိကုန်သင်းနှုန်းတွေကလည်းအကုန်တက်နေတာတည်းကြီးပဲလေညီမအနေနဲ့ကတော့တောင်းဆိုရသမျှညီမအနေနဲ့တောင်းဆိုသွားမှာပဲတိုက်ပွဲကတော့ရေရှည်တိုင်းမှာမဟုတ်ဘူးညီမတို့မြန်မာနိုင်ငံမှာကညီမတို့အစိုးရကအာယူမှရတဲ့ပုံစံမျိုးတွေဖြစ်နေတယ်တိုက်နိုင်မှရမယ်မတိုက်နိုင်ရင်မရဘူး
အမျိုးသားအဆင့်ကော်မတီဝင်တွေရဲ့အဲ့ဒီသဘောထားသတ်မှတ်ချက်ကိုအလုပ်သမားဝန်ကြီးဌာနကစစ်ဆစ်ပြီးအနေဆုံးလုခလာစာအဆိုပြုနှုန်းနာကိုထုတ်ပြန်ကြေညာပေးသွားမှာဖြစ်တယ်လို့သိရပါတယ်အဲ့ဒီနောက်မှာတော့အစိုးပြုနှုံနာကိုလွှတ်တော်နဲ့ပြည်ထောင်စုအစိုးရထံတင်ပြပြီးအတည်ပြုချက်ရယူသွားမှာဖြစ်ပါတယ်။လွှတ်တော်နဲ့ပြည်ထောင်စုအစိုးရကသတ်မှတ်တဲ့အနေဆုံးလုခလာစာဟာအလုပ်သမားတွေတကယ်လိုအပ်နေတာနဲ့ကွာဟခဲ့မယ်ဆိုရင်ဖြစ်လာနိုင်ခြေရှိတာကိုမမမအူကအခုလိုသုံးသပ်ပြပါသေးတယ်
။ဘယ်ကွာဟလာမယ်ဆိုလို့ရှိရင်ကတော့နောက်ဖြစ်လာမယ်အကျိုးအဆက်ရလက်ကတော့ကောင်းတဲ့အစိုးရကပို့ပြီးတော့များလာနိုင်မယ်။ လက်ရှိမြန်မာနိုင်ငံတောင်းနေတဲ့ခြေလမ်းတွေကငင်းကြင်းရေးလမ်းစဉ်ကိုတောင်းနေတာငင်းကြင်းရေးကိုပြက်ပြားအောင်လုပ်မယ်ဆိုလို့ရှိရင်ဒီအခြေခံလားကဥပဒေကြောင့်မဖြစ်လာမယ်ဆိုလို့ရှိရင်ဒီအစည်းအဝေးမှာတက်နေတဲ့လူတွေအားလုံးကတရားခံဖြစ်သွားလိမ့်မယ်ဆိုတာကိုကျွန်မတင်ပြဆွေးနွေးခဲ့တယ်
လူသမားတွေရဲ့အနေအဆုံလုခလာစာတတ်မှတ်နိုင်မှုအတွက်ပြောင်စုလွှတ်တော်ကသက်ဆိုင်ရာလူသမားဝန်ကြီးဌာနအပေါ်ဖိအားပေးတာတွေရှိခဲ့ပြီးလုခဥပဒေထုတ်ပြန်ခဲ့ပြီးကတည်းကနှစ်နှစ်နီးပါးကြာမြင့်တဲ့အခုချိန်ထိအနေအဆုံလုခလာစာတတ်မှတ်ပေးနိုင်ခြင်းမရှိဖြစ်နေတာပါ